မက္ကဆီကိုနဲ့အမေရိကန်နယ်စပ်မှာဒတိုင်းထပ်မံတိုးချဲ့ဆောက်လုပ်ဖို့ကိုသမ္မတဂျိုးဘိုင်ဒန်အစိုးရကကြာတာပတင်းနေ့မှာတိုးတိုးတည်တည်ပဲကြေညာခဲ့ပါတယ်။ဒီမက္ကဆီကိုနယ်စပ်ဒတိုင်းကာယံရေးဟာသမ္မတဒေါ်နယ်ထရန့်ရဲ့ထင်ရှားတဲ့မူဝါဒတစ်ခုလည်းဖြစ်ခဲ့ပါတယ်။သမ္မတဂျိုးဘိုင်ဒန်ကတော့ဒတိုင်းတွေဆောက်လုပ်ဖို့အတွက်ငွေဟာအရင်ကတည်းကဥပဒေပြုပြဋ္ဌာန်းထားပြီးဖြစ်တဲ့အတွက်ဒတိုင်းဆောက်လုပ်တဲ့နေရာမှာပဲအသုံးပြုနိုင်တယ်လို့ပြောဆိုပါတယ်။
I tried to get them to reappropriate, to redirect that money. They didn't, they wouldn't. And in the meantime, there's nothing under the law other than they have to use money.
ဒီငွေတွေကနေစတဲ့တိုင်းစောက်ဖို့တတ်မှတ်ထားတာပါ။ဒါကိုကျွန်တော်ကပြုပြင်ပြီးအခြားနေရာမှာသုံးဖို့ကြိုးစားပါသေးတယ်။သူတို့ကမလုပ်ကြပါဘူး။ဒါကြောင့်ဒီငွေတွေကဒီအခုအချိန်မှာပြဋ္ဌာန်းတဲ့အတိုင်းအသုံးပြုရငါလွဲပြီးအခြားနည်းလမ်းမရှိပါဘူးလို့သမ္မတဘိုင်ဒန်ကပြောဆိုသွားတာပါ။အမေရိကန်ပြည်ထောင်စုလုံခြုံရေးဌာနဝန်ကြီးအလက်ဟန်ဒရိုမေယော့ခ်ကတော့နေဆက်ကိုတရားမဝင်ဝင်ရောက်လာတာတွေကိုကင်တွယ်ဖို့ဒတိုင်းနဲ့လမ်းတွေအတွက်အသုံးပြုနိုင်တယ်လို့မှတ်တမ်းတင်ရှိထားတာရှိတယ်လို့ပြောပါတယ်။ဒတိုင်းအစ်စ်ကိုရွှေပြောင်းဝင်ရောက်လာသူတွေအများအပြားရောက်ရှိလာတဲ့ Rio Grande မြဝန်းဒေသမှာတည်ဆောက်မှာဖြစ်ပါတယ်။ဒီပန္နာနဲ့အတွင်းအဲ့ဒီနေရာမှာတရားမဝင်ဝင်ရောက်လာသူ 24,500 ကျော်ရှိတယ်လို့ဝန်ကြီးကပြောဆိုခဲ့ပါတယ်။မက္ကဆီကိုနေဆက်ဒတိုင်းကာယံကြီးကိုကာယံရေးကိုသမ္မတဒေါ်နယ်ထရန့်ကအကောင့်အထည်ပေါ်ခဲ့တာဖြစ်ပြီးအဲ့ဒီအချိန်ကအငင်းပွားဝေဖန်မှုတွေရှိခဲ့ပါတယ်။2021ခုနှစ်သမ္မတဘိုင်ဒန်အာဏာရခါစားကနေဇာတတိုင်းဆောက်လုပ်ဖို့ပြည်သူတွေရဲ့အခွန်ငွေတွေကိုနောက်ထပ်အသုံးပြုတော့မှာမဟုတ်ဘူးလို့ပြောဆိုခဲ့ပူပါတယ်။